ရိုဟင်ဂျာတွေပေါ်လူမျိုးလုံးတစ်ဖက်ရောက်မဲ့လူရည်တွေကိုဟန်တားနိုင်အောင်မြန်မာစစ်ရောကဆောင်ရွက်သွားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ဆုံးဖြတ်ချက်နဲ့ပတ်သက်လို့အင်္ဂါနေ့ကကုလသမဂ္ဂလူမျိုးရေးကောင်စီမှတကပိတ်ဆွေးနွေးပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲအပြီးကြေညာချက်ထုတ်ပြန်မှုအတွက်တော့သဘောတူညီမှုမရခဲ့ကြပါဘူး။ဒီအတွက်လည်းလူမျိုးရေးကောင်စီဖွဲ့ဝင်ဥရောပသမဂ္ဂ EU နိုင်ငံတွေကသာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။
We urge Myanmar to comply with the provisional measures indicated by the ICJ, which we recall are compulsory under international law.
ICJ ကချမှတ်ထားတဲ့ကနဦးဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံအနေနဲ့လိုက်နာဖို့တိုက်တွန်းကြောင်းနဲ့နိုင်ငံတကာဥပဒေတွေနဲ့အညီခိုင်မာတဲ့ဆောင်ရွက်ချက်တွေလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေရှေ့မှောက်အရေးယူနိုင်အောင်ထပ်မံတောင်းဆိုတဲ့အကြောင်း EU ဖွဲ့ဝင်အစိုးရနိုင်ငံကကုလသမဂ္ဂဆိုင်ရာတမန်ကြီးစပန်ချာဂန်ဆန်ကကြေညာချက်ကိုဖတ်ပြသွားတာပါ။ဒီကံပြင်းနယ်မှာဖြစ်ပွားနေတဲ့အကြောင်းရင်းကိုဖြေရှင်းဖို့သာမကကချင်းနဲ့ရှမ်းပြည်နယ်ကအခြေအနေတွေကိုဖြေရှင်းဖို့လည်းကြေညာချက်မှာတိုက်တွန်းထားပါရဲ့။ရင်ဂျာတွေကိုသဘောဆန္ဒနဲ့တိတ်ခါရှိရှိလုံခြုံမှုရှိရှိနေရပြန်နိုင်ရေးစီစဉ်မှုနဲ့ကုလသမဂ္ဂတွင်းရင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အချံပေးကော်မရှင်ရဲ့အချံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့လည်းပါဝင်ပါရဲ့။မြန်မာ့ကောင်စီစီဝဲပြီးကြေညာချက်ထုတ်ပြန်မဲ့အစီအစဉ်ကိုတော့မြန်မာနိုင်ငံနဲ့အဓိကမဟာမိတ်လို့အများကမြင်ထားကြတဲ့တရုတ်နိုင်ငံနဲ့လူမျိုးရေးကောင်စီအလက်ကျဥက္ကဋ္ဌ VN နိုင်ငံတို့ကကန့်ကွက်ခဲ့တယ်လို့လည်းတန်တမာတန်ဝန်းကိုကူကားပြီး AP သတင်းကဖော်ပြပါရတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARS ရိုဟင်ဂျာဆွေးနွေးအုပ်စုကစီးနင်းတက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ပေါက်မှုတွေဟာလူမျိုးတွေတပ်ဖြတ်မှုဆရာဗရင်ညင်ကိုချုပ်ပေါက်ရရောက်တယ်ဆိုပြီးကမ်ဘီယာနိုင်ငံကတရားစွဲခဲ့တာကို ICJ ကကနဦးဆုံးဖြတ်ချက်ချရမှာလူမျိုးတွေတပ်ဖြတ်ရရောက်မဲ့လူရည်တွေကိုဟန်တားနိုင်အောင်မြန်မာစစ်တပ်ကဆွဲဖို့ပြီးခဲ့တဲ့နှစ်ထဲမှာပဲဆုံးဖြတ်ခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံထားတဲ့မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်မှာလူမျိုးရုံးဖြစ်အောင်လုပ်ခဲ့တာမရှိကြောင်းပြောဆိုထားပေမဲ့စစ်အာဏာမြောက်တဲ့လူရည်တွေချို့ရှိကြောင်းမချသေးရင်ကပဲပြောဆိုထားပါတယ်။